ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေစဉ်ထုတ်ဝေနေတဲ့ Dhaka Tribune သတင်းစာရဲ့မေလ7ရက်နေ့ကအက်ဒီတာအပေါ်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရေးသားဖော်ပြချက်တွေဟာမမှန်ကန်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမှန်ကြီးကတုံ့ပြန်ခဲ့ပါတယ်။ Body of Lies ကောင်းစဉ်နဲ့ရေးသားဖော်ပြခဲ့တဲ့အက်ဒီတာအပေါ်မှာမြန်မာအစိုးရကသူတို့ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေကြကြပြန့်ပြန့်လူအခွင့်ရေးချိုးဖောက်မှုတွေကိုအာရုံပြောင်းနိုင်ဖို့အတွက်အာဆာအကြမ်းဖက်အဖွဲ့ပေါ်အပြစ်ဖို့စ조사နေတာဟာမြန်မာအစိုးရရဲ့ထုံးစံဖြစ်တယ်လို့ရေးသားဖော်ပြထားပါတယ်။ဒါရင်မကမြန်မာစစ်တပ်အရာရှိတွေကျူးလွန်ခဲ့တဲ့ထိတ်လန့်ပွဲပြစ်မှုတွေကိုမြန်မာကဆက်ပြီးညှဉ်းဆန်နေတာဟာရှက်စရာဖြစ်တယ်လို့လည်း LD Editor အပေါ်မှာဖော်ပြခဲ့ပါတယ်။ဒါရင်းနဲ့ပတ်သက်လို့မှားယွင်းနေကြောင်းကိုတပ်အမတ်ကြီးဦးလွင်ဦးကအချက်အလက်နဲ့တုံ့ပြန်ချက်ထုတ်ပြန်ခဲ့ပါတယ်။ဒုက္ခသည်တွေနေရပြည်ကြီးကိစ္စနဲ့ပတ်သက်လို့လည်းနေမြေရှင်းလင်းရေးအတွင်းမှာအထောက်အထားတွေဖြည့်ဆည်းခံရတာရှင်းနေတဲ့အချိန်မှာဒုက္ခသည်တွေဘယ်ကလာသလဲဆိုတဲ့မူလအထောက်အထားပြဖို့အဓိပ္ပာယ်မရှိတဲ့တောင်းဆိုမှုတွေမြန်မာဘက်ကဆက်လုပ်နေတယ်လို့ Dhaka Tribune သတင်းစာ Editor အပေါ်မှာရေးပါတယ်။ဒါနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားရရှိထားတဲ့ဒုက္ခသည်လက်ခံရေးနားလည်မှုစာကျွမ်းလွှာပါအချက်တွေကိုမသိလို့ဖြစ်ပါလိမ့်မယ်ဆိုပြီးတော့တပ်အမတ်ကြီးကပြန်လည်ခြေပထားပါတယ်။အဲ့ဒီတုံ့ပြန်ချက်ထုတ်ပြန်ခဲ့ပြီးတဲ့နောက် Dhaka Tribune သတင်းစာက Body of Lies ဆိုတဲ့ Editor အပေါ်ကို website ပေါ်ကနေဖယ်ရှားခဲ့တယ်လို့ Dhaka မှာရှိတဲ့မြန်မာတန်ယုံကပြောပါတယ်ရှင်။